စနေနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကဗြိတိန်အစိုးရထုတ်ပြန်တဲ့ငွေကြေးဆိုင်ရာပိတ်ဆို့အရေးယူခံထားသူတွေရဲ့စီးရင်မှာမြန်မာစစ်ဗိုလ်ချုပ်တယောက်မှပါဝင်ခြင်းမရှိတဲ့အပေါ်မှာဘာမကမ်ပိန်း UK ဖွဲ့ကကြေညာချက်ထုတ်ပြန်လိုက်တာကိုနားဆင်ရမှာပါ။ကျမအင်ဂျင်နိုင်ပါရှင်။2019ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟီဂျာမွတ်စလင်တွေအပေါ်အင်အားအလွန်ကျွန်းသုံးနယ်မြေရှင်းလင်းရေးအတွင်းလူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိတယ်လို့စွပ်စွဲခံထားရတဲ့မြန်မာစစ်ဗိုလ်ချုပ်တွေနဲ့လုံခြုံရေးတပ်ဖွဲ့အကြီးအကဲ15ဦးကို2018ခုနှစ်မှာဗြိတိန်အပါအဝင်ဥရောပသမဂ္ဂကနေတန်းခတ်အရေးယူခဲ့တာပါ။ဒါပေမဲ့ဗြိတိန်ဗဏ္ဍာရေးဝန်ကြီးဌာနအောက်မှာရှိတဲ့ OFSI ခေါ်ငွေကြေးဆိုင်ရာပိတ်ဆို့အရေးယူမှုအကောင့်ထဲပေါ်ရေးယုံက2020ပြည့်နှစ်အောက်တိုဘာလ9ရက်နေ့မှာထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာအရမြန်မာနိုင်ငံကစစ်ဗိုလ်ချုပ်တဦးတယောက်ရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ထားတယ်ဆိုတာမျိုးဖော်ပြမထားဘူးလို့အောက်တိုဘာလ15ရက်နေ့ကဘာမကမ်ပိန်း UK အဖွဲ့ကနေကြေညာချက်ထုတ်ပြန်ထားပါတယ်။ဒါနဲ့ပတ်သက်လို့အဖွဲ့ရဲ့ညွှန်ကြားမှု Mark Farmana ကို VOA ကမေးတဲ့အခါမှာ
We have been pressuring the British government to say if any assets have been frozen and they have refused.
ပိုင်ဆိုင်မှုတွေကိုထိန်းချုပ်ထားခြင်းရှိမရှိဗြိတိန်အစိုးရအနေနဲ့ထုတ်ဖော်ပြောဆိုဖို့ကျွန်တော်တို့ဖိအားပေးခဲ့တာပါ။သူတို့ကလည်းဖြေဆိုဖို့ညှင်းဆန်ပါတယ်။ဒါပေမဲ့အခုဗြိတိန်အစိုးရကထုတ်ပြန်တဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်တဲ့စီးရင်မှာမြန်မာနိုင်ငံမပါဘူးဖြစ်နေပါတယ်လို့ Mark Farmana ကပြောသွားတာပါဗြိတိန်အစိုးရကထုတ်ပြန်တဲ့အစီရင်ခံစာမှာပိုင်ဆိုင်မှုထိန်းချုပ်တဲ့ပမာဏဟာပေါင်စတာလင် 3.5 သန်းအောက်မှာဆိုရင်ထည့်သွင်းဖော်ပြခြင်းမရှိဘူးလို့ဆိုထားတဲ့အတွက်သူတို့အဖွဲ့အစည်းနဲ့သက်ဆိုင်ရာကိုတိုက်ရိုက်ဆက်သွယ်ပြီးမြန်မာနိုင်ငံစီးရင်ကိုမေးတဲ့အခါမှာလည်းဖြေဆိုခဲ့ခြင်းမရှိဘူးလို့ Mark Farmana ကဆိုပါတယ်။ဒါကိုကြည့်ရင်စစ်ဗိုလ်ချုပ်တွေအပေါ်ဗြိတိန်ရဲ့ပိတ်ဆို့မှုကထိရောက်မှုမရှိဘူးဆိုတာပြနေတယ်လို့သူကအခုလိုပြောပါတယ
်။ And I think that's because they are too embarrassed to release the information because
they so yani ne achat lat twi thop pyan bu twon sou ni da ha myanmar nai ngan ma lu myo tong tat phyat mu twet sit tet ko a ye yu de lou yak ga thi yaw mu ma shi bu so da ko pya ni lu phit par de lu Mark Farmana ga pyo da ba da a pyin myanmar sit po chouk twi ko pi win kwe visa pait pin bu tru pai sai mu re thain chouk bu so de u yop tamaka ne britain nai ngan ye a ye yu mu re ha thi yaw mu shi ma ma hoh bu so da tru a ni ne a yin gade ga thauk pya we phan kae de lu le Mark Farmana ga so ba de da chaung lu myo tong tat phyat mu so de ju lu mu ma ta win shi de myanmar sit khaung saung twi ko po mo thi yaw de a ye yu mu re lou saung bu lo at ni chaung Mark Farmana ga pyo ba de
soYou now need to take stronger action. You need to sanction military companies.
ဒါကြောင့်စစ်တပ်ပိုင်ကုမ္ပဏီတွေကိုအရေးယူဖို့လိုပါတယ်။စစ်တပ်နဲ့ဖက်ဆက်လုပ်ကိုင်နေတဲ့ဗြိတိန်နဲ့ဥရောပကုမ္ပဏီတွေကိုရပ်တန့်တားဆီးဖို့လိုနေပါတယ်။ဘာဖြစ်လို့လဲဆိုတော့သူတို့ဟာစစ်တပ်နဲ့စီးပွားရေးပူးပေါင်းလုပ်ခြင်းအပြင်စစ်တပ်ကျူးလွန်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုထောက်ပံ့ကူညီရရောက်နေပါတယ်။စီးပွားရေးအကျိုးမြတ်ကရတဲ့ဝင်ငွေတွေကိုစစ်တပ်ကလက်နက်တွေ၊ရေငုပ်သင်္ဘောတွေဝယ်ယူရမှအသုံးပြုနေတာပါ။ဒါကြောင့်ပိတ်ဆို့မှုတွေကိုလက်တွေထိရောက်အောင်လှုပ်ဆောင်ဖို့အချိန်ရောက်နေပါပြီလို့ Mark Farmana ကပြောသွားတာပါ။အောက်တိုဘာလ9ရက်နေ့ကထုတ်ပြန်တဲ့ဗြိတိန်အစိုးရ OFSI ရုံးရဲ့စီးရင်မှာတော့ပိတ်ဆို့အရေးယူထားတဲ့၄နိုင်ငံကငွေကြေးထိန်းချုပ်ထားတဲ့ပမာဏကိုဖော်ပြထားပေမဲ့အဲ့ဒီအထဲမှာမြန်မာနိုင်ငံပါဝင်ခြင်းမရှိဘူးလို့ဘာမကမ်ပိန်း UK ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။